နယ်မြေခမည်းအောင်လို့ဒီလုံကန်လှူရှားရတဲ့စိန်ခေါ်မှုချင်းတူညီတဲ့အတွက်ရုရှားမြန်မာပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေကရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ကျွန်တော်နိုင်ငံကလည်းရုရှားနိုင်ငံလိုပါပဲစိန်ခေါ်မှုတွေရင်ဆိုင်ပြီးရုပ်ကန်ခဲ့ရတာဖြစ်ပါတယ်။ရုရှားနိုင်ငံနေနဲ့တမိုင်းကြောင်တစ်ချောက်လို့မှကိုယ့်ရဲ့ဒီပြည်တိုင်းခိုင်နေတဲ့ကိုယ့်မျိုးတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်ရုံးငံခဲ့ရတဲ့တမန်ကိုကျွန်တော်တို့ကောင်းစွာမှတ်သားလေ့လာမိပါတယ်ဒီအတွက်ရန်ရှားနိုင်ငံရင်ဆိုင်ဖြစ်ရှင်းနေရတဲ့ကိစ္စရတဲ့အတွက်ကျွန်တော်မြန်မာနိုင်ငံအနေနဲ့အထူးနားလည်ပါကြောင်းပြောကြားလိုပါတယ်ဒါကြောင့်မလို့နိုင်ငံနိုင်ငံချင်းဆက်ဆံရေးတော်မှာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိစ္စရတဲ့မှာလည်းတူညီတဲ့စိတ်ဆန္ဒတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကအောင်မြင်နေတာဖြစ်ပါတယ်
ရုရှားမြန်မာ85နှစ်ကြာဆက်ဆံရေးကာလအတွင်းမှအခုကာလဟာအကောင်းဆုံးဆက်ဆံရေးတည်ဆောက်နိုင်တဲ့ကာလဖြစ်တယ်လို့ဝန်ကြီးဦးတန်းဆွေကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတိန်အုပ်ချုပ်နေတဲ့စစ်ကောင်စီအပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတချို့အပါအဝင်နိုင်ငံတကာရဲ့ဝေဖန်ဖဲ့ခြင်းမှုခံနေရတယ်လို့ယူကရိန်းစစ်ပွဲကြောင့်ရုရှားအပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့အရေးယူမှုတွေလုပ်နေချိန်မှာနှစ်နိုင်ငံဆက်ဆံရေးဟာပိုပြီးတော့တိုးတက်လာပုံရပါတယ်။စစ်ကောင်စီကတော့ယူကရိန်းနဲ့စစ်ပွဲမှာရုရှားဘက်ကရပ်တည်တယ်လို့ပြောကြားထားပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့အမြင့်သုံးသက်ချက်တူညီတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောကြားကြောင်းရုရှားကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မိတ်ဆွေမြန်မာနိုင်ငံရဲ့မျှတအပြုသဘောဆောင်တဲ့ရပ်တည်ချက်ကိုအတိအမှတ်ပြုတယ်လို့ဝန်ကြီးဦးတန်းဆွေနဲ့တွေ့ဆုံအပြီးသတင်းစာရှင်းလင်းပွဲမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောကြားခဲ့တာဖြစ်ပါတယ်။မော်စကိုခီးစင်အတွင်းမှာစီးပွားရေးနိုင်ငံရေးလူမှုရေးကိစ္စရပ်တွေနဲ့ပတ်သက်လို့ကောင်းမွန်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေကလည်းပူတဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားပါရယ်။နိုင်ငံပြည်သူတွေကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ရေးကိုအဓိကထားပြောကြားခဲ့တာမှာအစိုးရချင်းနားလည်ယုံကြည်သလိုပြည်သူချင်းယုံကြည်မှုရှိရင်အနာဂတ်အတွက်အကျိုးရှိမယ်လို့ဆိုပါရယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ဘက်ကလည်းနိုင်ငံရေးကုန်သွယ်ရေးစီးပွားရေးအပြင်ကာကွယ်ရေးနဲ့လုံခြုံရေးပိုင်းပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့ဆွေးနွေးခဲ့ပါတယ်။ကုန်သွယ်ရေးကာကွယ်ရေးလူသားချင်းစာနာရေးပိုင်းတမကနျူကလ িয়ার အရေးမှာပူးပေါင်းဆောင်ရွက်မှုတွေတိုးတက်အောင်ကြိုးစားနေတယ်လို့တက်စ်သတင်းကဖော်ပြပါတယ်။မြန်မာနိုင်ငံမှာနျူကလ িয়ার စွမ်းအင်သုံးလျက်စစ်တပ်အားပစ်ဆက်ရုံတည်ဆောက်နိုင်ဖို့အတွက်ရုရှားအစိုးရပိုင်းရော့စတာဒေါမ်နဲ့မကြာခင်မှာသဘောတူညီမှုရဖို့မျှော်လင့်တယ်လို့ရုရှားသတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။